လွတ်တော်ကိုယ်စားလှယ်တရား9ဦးနဲ့ဖွဲ့စည်းလိုက်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီမှာကော်မတီဝင်အချို့မညီမျှတဲ့အတွက်ဆုံးဖြတ်ချက်လည်းညီမျှနိုင်မှာမလားလို့ NLD တဘာပတိအဖွဲ့ဝင်ဝါရင့်သတင်းစာဆရာကြီးဦးဝင်းတင်ကပြောပါတယ
်ကျွန်တော်ပြောနေတာတော့ဗျဒီကော်မတီကဖွဲ့တဲ့ကွာကော်မတီထဲမှာဟလားအခြေခံဥပဒေကိုပြည်အတွက်လက်တော့ဆိုတဲ့နိုင်ငံအဖွဲ့စည်းသုံးဦးနဲ့ပြည်သူကိုယ်စားလှယ်ပေါ့ဗျနော်သုံးဦးလို့ချင်းနဲ့ဒီအောင်မှာစိတ်ဝင်စားတဲ့လူသုံးဦးနဲ့နားလည်ကျွမ်းကျင်တဲ့လူအဲ့လူတွေကစုဖွဲ့ဖို့လိုတယ်ပါတီရဲ့အရေးအတွက်အင်အားလေးကိုလုပ်တယ်ဆိုတဲ့ကွာမမျှတော့ဘူးပေါ့ဆိုပါတော့ဗျာအခုပဲကျန်းမာရေး50ကျော်ပါမယ်အန်ဒီရလူက900လောက်ပါမယ်တော့ကျန်တဲ့လူတွေတပတ်တယောက်နှစ်ယောက်စသည်300လောက်စသည်ကျွန်မပါတဲ့အခါကျတော့ကော်မတီရဲ့အချိုးအစားကွာလည်းမမှန်တော့ဘူးဟလားအဆုံးပြတ်ကောဒီပြောခွင့်ဆိုခွင့်ရောညှတ်တာတဲ့ပြင်တာဘယ်သူမှမကြည့်နိုင်ဘူးအဲ့ဒါကြောင့်ကော်မတီဟာလုံငန်းဖော်ဆောင်မဲ့ပုံစံရတော့တော်တော်ခက်တဲ့အနေအထားမှာရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ဒါတိကျပေါ့နည်းချက်ကတော့ဒီကော်မတီကအတောင်းဆုံးကြောင့်ခလာအထင်းမှာဒုံးမညီတဲ့ဟာကြီးဖြစ်လာရင်လက်ခွဲပြရမယ်ဒီကမီဒီပေါ်လာနေသူမညီရင်းရောက်ပြညတ်တဲ့ပုံစံနဲ့တော့ဖြစ်မှာမဟုတ်တစ်ပတ်ဆုံးနေနဲ့သုံးရမယ်ပုံစံနဲ့ဖြစ်နေတော့ဒီကော်မတီကနေပေါ်ဆက်လာမယ်ဟလာအကြံဉာဏ်များဒုံးဒီကော်မတီကနေပေါ်ဆက်လာမယ်အဆုံးပြချက်များဘယ်လိုမှညတဲ့ပုံစံဖြစ်နေမှုလမ်းမရှိဘူးလို့ကျွန်တော်ယူဆတယ်ဒါတခုပေါ့နောက်တစ်ခုကတော့ဒီကော်မတီဟာပြည်ညာပေများလက်ကျွမ်းကျင်သူများဆိုတာမျိုးဟိုအလင်းထားတာမဟုတ်တဲ့အတွက်ဒီကော်မတီရဲ့ပညာရှင်ချင်းပေါ့သူမလဲအယူဆပိုင်းဆိုင်ရာမှာအများကြီးအားနည်းမယ်လို့ကျွန်တော်ယူဆတယ်အဲ့ဒါကိုကျွန်တော်ကတော့ဘယ်လိုသဘောထားလဲဆိုတော့ဒီကော်မတီကသူတို့လုပ်ငန်းဘယ်လိုလုပ်ရမယ်ဆိုတဲ့ပုံစံတော့ပဲသူတို့ဒီကော်မတီရဲ့မှာနှိုင်းပြီးတော့ကျန်တဲ့လက်တွေ့လုပ်တဲ့လုပ်ငန်းတွေကိုတော့ပြင်ပပညာရှင်တွေနဲ့နော်ပြင်ပမှာကြီးတဲ့နိုင်ငံရေးအဖွဲ့ကြီးကပုံကိုယ်ရေးသမုလဲကြားဦးရင်းနဲ့ပြတဲ့ပုံကိုယ်ရေးလို့လေအခြေခံဥပဒေနဲ့ပတ်သက်ပြီးတော့ဟလာအတိအကျဟလာအယူဆတွေရှိတဲ့ပုံစံတွေအဲ့ဒီပုံစံတွေကိုဖိတ်ပြီးတော့ဆွေးနွေးရမယ်လို့ကျွန်တော်ကထင်တယ်အဲ့ဒီလိုနဲ့ပြပရင်ရတယ်နဲ့ညှိနှိုင်းပြီးတော့လုတ်ချင်းတာရင်ဟလာတကယ်ကိုအတိညာရှိတဲ့ဆုံးရချက်တွေပေါ်နိုင်တယ်လို့ကျွန်တော်ယူဆပါတယ
် UNA ညီညွတ်သောတိုင်းရင်းသားလူမျိုးများတပ်ပေါင်းစုအဖွဲ့ဝင်ဖြစ်တဲ့ရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အတွင်းမှဦးဆိုင်ညွန့်လွင်ကလည်း
ကျွန်တော်မြင်တာပေါ့နော်ဒီအပြက်လူတွေလည်းပါဖို့လူတွေကိုထင်တာပဲလွတ်တော်တဲ့ရောက်နေတဲ့ပုံကိုယ်တွေကပေါ့နော်သူတို့အပြစ်တင်တာတော့မဟုတ်ဘူးပေါ့နော်သူတို့ကဒီ2008ကိုလက်ခံလို့အထဲရောက်သွားတာပဲလေအဲ့တော့အဲ့ဒီလူတွေကတခါပြန်ပြီးလေ့လာမယ်ဆိုတဲ့အခါကျတော့ဒီအပြင်ကဒီတပြည်လုံးရဲ့ဆန္ဒပေါ့နော်တခြားဖွဲ့စည်းတွေပေါ့ပါတီတွေဖွဲ့စည်းတွေလက်နက်ကိုင်ငြိမ်းချမ်းယူတဲ့ဖွဲ့စည်းတွေတဘောထားကိုကပြေဟပ်ပါမလားလို့ကျွန်တော်တို့ကလည်းစိတ်ပူတာပေါ့ဗျာအပြင်ကတော့ဆိုတော့ပြင်ကျင်တဲ့ဥစ္စာတွေကပေါ်ပြီးတော့ပြောနေကြပါတော့အများကြီးပါအဲ့ဒီဆန္ဒတွေကိုသူတို့လက်ခံပြီးတော့ထည့်သွင်းစဉ်းစားမလားမစဉ်းစားဘူးလားအဲ့ပုံမှာတော့မူတည်တာပေါ့ဗျာသူတို့အခုကဒီနေ့အတီးပြုတ်လိုက်ပြီဆိုတော့ခါကျတော့သူတို့ရဲ့လှုပ်ရှားမှုတော့ကြည့်ရမှာပေါ့ဗျာသူတို့များပြင်ရဥစ္စာတွေကမ်းလားမလားမကမ်းလားပဲနဲ့အဲ့ကော်မတီကိုကျွန်တော်တို့သဘောထားတွေပို့ရလက်ခံမလားသဘောထားတွေပို့တာကိုလက်ခံမယ်ဆိုရင်ကျွန်တော်တို့ကွန်ဖရင့်လေးတွေပေါ့အသေးလေးတွေတော့ကျွန်တော်တို့လုပ်ပြီးတော့သဘောထားတွေကိုဒါစုပြီးတော့တင်ရမှာပေါ့သူတို့အဲ့လိုစိတ်ကူးထားပါတယ
်2008အခြေခံဥပဒေပြင်ဆင်ဖို့လေးလာသုံးသပ်မယ်ဆိုတဲ့အတွက်မူအားဖြင့်ကောင်းတဲ့လက္ခဏာစောင့်နေပေမဲ့လှုပ်ဆောင်ချက်အရစောင့်ကြည့်ရမယ်လို့ UNFC တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွင်းမှုပုံမှုကြီးခွန်ဥက္ကာကပြောပါတယ
်ခြေချင်းပြောရင်တော့ပြင်ဆင်ဖို့ကော်မတီဖွဲ့တာတော့ကောင်းတဲ့လက္ခဏာပါပဲသို့တော့ဒီကငောမဲ့ပြဿနာကဘယ်လိုပြင်မလဲဆိုတာ how ဆိုတဲ့ဟာမှာမိကွန်းကတော်တော်ကြီးတယ်ဒီ question mark ကတော်တော်ကြီးတယ်။မအဲ့ဒီဘယ်လိုပြင်မလဲဆိုတဲ့နေရာမှာကျတော့သဘောထားတူညီဖို့နော်ချင်းကမှုတူညီဖို့တော့တော်တော်လေးညှိရမယ်ထင်တယ်။ဒါကြောင့်တို့ဒီ committee ကနောက်ထပ်တော့ဘယ်လိုပဲဝါပြင်မယ်ဘယ်လိုပုံစံချင်းကမယ်ဆိုတာထပ်ထွက်လာရင်တော့ကောင်းတာပါဗျာ။မထွက်သေးဘူး committee ပဲရှိနေသေးတယ်ဆိုတော့ကျွန်တော်တို့ကဘာမှဝေဘာကဲခါလို့တော့မလွယ်သေးဘူးဗျအဲ့ဒါတော့ကျွန်တော်တို့စိုးရိမ်တာပေါ့တကယ်အကျင့်နဲ့ကတောင်းကြိုက်ပြီးတော့လက်စည်းလက်မောင်းတာမျိုးတော့ပြင်မယ်လို့အင်အားစုအသီးသီးကအော်တဲ့ချိန်မှာလွတ်တော်ရလဲပဲတို့လည်းပြင်မမယ်ဆိုပြီးတော့ဒီအဖွဲ့အစည်းတစ်ခုဖွဲ့ပြီးတော့လှုပ်လိုက်ခြင်းအပြင်အပြင်ကလွတ်တော်ပြင်ပပြင်မယ်ချွေးကြော်နေတဲ့လက်စည်းလက်မောင်းတာနေတဲ့အလှူရှားမှုတွေကိုချွေးပိတ်တဲ့သဘောမျိုးနဲ့ဖွဲ့တဲ့ဟာမျိုးပြင်လာတာတော့နည်းနည်းတော့စိုးရိမ်ကြရှိတာပေါ့ဗျာ
2008ဖွဲ့စည်းပုံအခြေခံဥပဒေကိုစတင်ရေးဆွဲခဲ့ကြတဲ့ကပြည်သူ့ကိုယ်စားပြုကိုယ်စားလှယ်တွေပါဝင်ရမှုနည်းခဲ့သလိုလက်ရှိလွှတ်တော်ကလည်းကိုယ်စားပြုမှုဆိုင်ရာပြဿနာရှိနေတဲ့အတွက်လွှတ်တော်ပြင်ပကလူပုဂ္ဂိုလ်တွေအဖွဲ့တွေရဲ့သဘောထားတွေပါဝင်ဖို့လည်းလိုအပ်တယ်လို့88မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူဖွဲ့စည်းကကိုကိုကြီးကပြောပါတယ်
ကျွန်တော်ကတော့ဒီကော်မတီကိုမပြောခင်မှာ ဒီဖွဲ့စည်းပုံဘယ်လိုဖြစ်လာတယ်လဲဆိုတာကိုစပြောရမယ်ထင်တယ်။ဒါကြောင့်လဲဆိုတော့ဒီဖွဲ့စည်းပုံဖြစ်လာတဲ့ညောင်းနှစ်ပင်ကြီးလာကန်မာကူနိုင်ကအစုဘွဲရှစ်ဘွဲဆိုပြီးဖွဲ့ရတဲ့မှာဒီလူလူကိုကိုစားပြုတဲ့ချွတ်တော်ကိုယ်စားလှယ်အတစုပဲပါတယ်။နိုင်ငံရေးပါတီအစုအတစုတန်နာအားလုံးကစိတ်ဓာတ်ယူထားတဲ့သူတွေနဲ့ဒီဖွဲ့စည်းပုံကိုဆွဲသွားတာ။ဆိုတော့ဒီဖွဲ့စ ြစ်မှန်မှန်ကိုစားမပြုတ်နိုင်ဘူးအဲ့တော့အခုဒါ2012ဒါကြရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်နဲ့ NLD ပါတီကဝင်ရောက်ရှင်းပြိုင်နေဆိုတော့တောင်မှ43နေရာပဲရတာဆိုတော့ဒီလွှတ်တော်ရဲ့ကိုစားပြုတ်မှုဆိုတာကို၌ကဒီဖွဲ့စည်းပုံအခြေခံဥပဒေတစ်ခုကိုအစ်ရေးဆွဲတာပဲဖြစ်ဖြစ်ပြင်ဆင်တာပဲဖြစ်ဖြစ်လုပ်တဲ့နေရာမှာအဓိကစိန်ခေါ်မှုကြီးဖြစ်နေတာကဒီလွှတ်တော်ရဲ့နိုင်ငံရေးကိုစားပြုတ်မှုပဲအဲ့တော့အခုဖွဲ့စည်းပုံအခြေခံဥပဒေကိုပြန်သုံးသပ်ဖို့ကော်မတီဖွဲ့တယ်ဆိုတာကပထမအဦးဆုံးကတော့ဒီဖွဲ့စည်းပုံဟာပြဿနာတွေရှိတယ်ဒီဖွဲ့စည်းပုံဘောင်ထဲကနေဖြည့်ချင်းလို့မရတဲ့ကိစ္စတွေရှိတဲ့အတွက်ကြောင့်ပြန်သုံးသပ်ဖို့ပြင်ဆင်ဖို့လိုတယ်လို့အတိအမှတ်ပြုလိုက်တာတစ်ခုကတော့ဒါဟာကနဦးခြေလမ်းအဖြစ်နဲ့ကျွန်တော်တို့ကြိုဆိုတယ်ဒါပေမဲ့ခုနပြောသူကိုစားပြုမှုပြဿနာဟာအခုချိန်ထိစိန်ခေါ်မှုကြီးတစ်ခုဖြစ်နေရှိနေတယ်ဒါကြောင့်မို့လို့ဟလာဒီတိုင်းရင်းသားကိစ္စဆိုလဲလက်နက်ကန်ရဲ့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့သဘောထားဆန္ဒတွေကိုထင်ဟပ်ဖို့နောက်ပြည်တွင်းမှာရှိတဲ့နိုင်ငံရေးအင်အားစုတွေအားလုံးရဲ့သဘောထားဆန္ဒတွေကိုထင်ဟပ်ဖို့တော့လိုမယ်လို့ကျွန်တော်တို့အဲ့လိုယူဆတယ်ဆိုတော့ဒီကော်မတီကနေပြီးတော့ထွက်လာမဲ့ရပ်ကိုလည်းကျွန်တော်တို့ကကြိုပြီးတော့ခံမှန်းလို့မရသေးဘူးနောက်တစ်ခုကလည်းဒီလောက်နဲ့လုံလောက်ချင်မှလုံမယ်ရှင်းဆက်ပြီးတော့ဒီဖွဲ့အစည်းပုံအခြေခံဥပဒေကိုအခါအားလျော်စွာပြန်လည်သုံးသပ်နိုင်ဖို့အတွက်ရည်ရှိအတွက်ကိုဘယ်လိုဆက်လက်ဆောင်ရွက်မလဲဆိုတာတွေပါချမှတ်ဖို့ဝိုင်းပြီးစဉ်းစားဆုံးဖြတ်ဖို့လိုမယ်လို့ကျွန်တော်တို့အဲ့လိုမြင်တယ
်ဒီကနေ့ကျင်းပတဲ့လွတ်တော်အစည်းအဝေးမှာတည်ပြုလိုက်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီနဲ့ပတ်သက်ပြီးလွတ်တော်ပြင်ပကပုံကိုယ်ရဲ့အဖွဲ့ရဲ့သဘောထားအမြင်တွေစူးစီးတင်ပြလိုက်တာပါခင်ဗျာ